င်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတဲအလီလိုက်အစီအစဉ်ကနေပြီးကျူးစုပါရယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာပြည်တရားရေးစနစ်ရဲ့လွတ်လပ်မျှတမှုကိစ္စပါ။မြန်မာနိုင်ငံရဲ့တရားရေးမှန်တယ်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေကတော်များများရှိနေပါရယ်။တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအာဂရီတရားကင်းစင်မှုတရားသူကြီးတွေရဲ့စင်ကြင်တုံတရားစသဖြင့်လူအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်တည်ကြတာပါ။ဒါကြောင့်မလို့ဒီအင်္ဂါနေ့ညကျွန်တော်ဒိုင်းလီလိုက်အစီအစဉ်မှာဒီမြန်မာနိုင်ငံတရားစီရင်ရေးတရားရေးမှန်တိုင်ဟာဘလောက်ထိလွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲလဲဆိုတာကိုသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမလူကတော့ဒီရှင်းနေကြီးဖြစ်ပါတယ်။ပြောင်းစုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ရဲ့အဝတ်ထားဦးကြီးမြင့်ပါ။နောက်တစ်ခါတော့သတင်းစာဆရာကိုစိန်ဝင်းမှာအင်တာနျူးဆရာပါ2ဦးစလုံးဒီလိုင်းပုံကိုရောက်နေပါပြီခင်ဗျ။ကျွန်တော်အရင်ဆရာဦးကြီးမြင့်ကိုဖိတ်ခေါ်ချင်ပါတယ်။ဆရာဦးကြီးမြင့်ကြားပါလားခင်ဗျ။
ရပါတယ်
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလိုပါပဲအဓိကတော့တရားရေးမှန်တိုင်ပေါ့ဟိုလုံးကဆိုရင်တရားရေးမှန်တိုင်မှာတရားသူကြီးတွေကအမိန့်ချမယ်ဆိုရင်ညွှန်ကြားချက်စောင့်နေဆိုတဲ့ဟာမျိုးတွေကျွန်တော်သိနေရတာမျိုးရှိတယ်ဗျာခုနောက်ပိုင်းမှာအရင်ဆုံးကျွန်တော်ဆရာဦးကြီးမြင့်မြင့်တင်တာအခုနောက်ပိုင်းမှာတရားသူကြီးအနေနဲ့ဘလောက်ထိခုနလိုမျိုးညွှန်ကြားချက်မဟုတ်ဘဲနဲ့လွတ်လပ်လပ်လပ်စီရင်ပိုင်ခွင့်ရှိပါလဲအနေထားလက်ရှိအနေထားမှာ
ဩအရင်ဆုံးကတော့နိုင်ငံရေးအမှုတွေဆိုရင်ထောက်လန်ကြီးအစီအစဉ်သာရပဲအမိတ်ချရတယ်။နောက်တစ်ခါတစ်ဖက်ကြတော့လည်းပဲအဲကျန်တဲ့ဟာကြတော့တရားစီရင်ရေးသဘောပေါ့တရားစီရင်ရေးသဘောပတ်စံယူလက်စားသူတို့ပြည်အမိတ်နာကအဲ့လိုဖြတ်ခေတာ230လောက်ဖြတ်ခေတာအဲ့လိုဖြတ်ခေတော့ကျွန်တော်လည်းအခုဆက်ပြီးတော့2010နောက်ပိုင်းမှာတစ်ထိပ်တလန့်နဲ့လို့ပေါ့ဗျာအဲ့ဒီဟာကိုပြန်ဆက်ပြီးတော့ဖြစ်နေဦးမလားဆိုတော့တပြေးပြေးအဲ့ဒါကတော့ထောက်လန်ကြီးကဝင်ရောက်ဆွတ်ဖက်တာလို့ဆိုရတော့လုံးဝဒီလိုမရှိတော့တော့ဖြစ်သွားပါပြီ။နောက်အုတ်ချိုးကြီးကဝင်းစပက်တယ်ဆိုတာလည်းပဲတော်တော်ကြီးကိုနည်းသွားပါပြီ။မရှိသလောက်ကိုဖြစ်သွားပါပြီ။သို့တော်လည်းဘာကျန်းနေတယ်ဆိုတော့တရားသူကြီးတွေမှာဘယာဂတိပေါ့။အကြောက်တရားကျန်နေတယ်။အဲ့ဒီ30လောက်ကကြောက်လာတဲ့အကြောက်ကြီးဟာအထက်ကိုကြောက်လာတဲ့အကြောက်ကြီးဟာကျန်းနေပြီးတော့ policy မှုတွေဥပမာရေးစုစီလိုအမှုတွေနိုင်လွတ်လွန်လွန်အမှုတွေအဲဒီလိုအဲငါးကြာကြီးခါဝေးလို့ဟာမျိုးတွေအဲ့လိုပေါ့အတ္တမတော်ဝါဆွဲတဲ့အမှုကြီးအဲ့လိုကျွန်တော်တို့အမှုတွေကြားတဲ့အခါမှာတရားကြီးတွေဟာတရားကြီးအောက်မှာပဲရောက်နေစေရှိတယ်ဆိုတာကိုကျွန်တော်တို့သွားသိရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်အဲ့တော့အဓိကပဲမေးချင်တာပါခုနကဆရာဦးကြည်မြင့်ကတော့ဘုရားဂတိလို့ပြောတယ်ကျွန်တော်တို့တော်များဝေဖန်နေကြတဲ့အထက်မှာတော့ဥပမာဆိုရှင်တက်ကဆွဲတဲ့အမှုလိုပါလို့ဆိုရှင်တရားသူကြီးကချက်ချင်းပဲအရေးယူလိုက်တယ်ဒီပေါ်မှာတဲ့ဩဇာမကင်းဘူးလားတက်ကများညွှန်ကြားချက်များပြလို့လားတန်တရားမျိုးကြီးလည်းတွေ့ရပါတယ်ဆရာဦးကြည်မြင့်အမြင်အရဆိုရင်တော့အဲ့လိုတရားသူကြီးတွေကိုအရင်အဲ့လိုမျိုးညွှန်ကြားချက်ပြတာပေါ်စီချပြတာအဲ့လိုမျိုးတော့မရှိတဲ့သဘောပေါ့ခုနောက်ပိုင်းမှာ
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုနောက်ပိုင်းတရားအခုတက်ကအထူးဖြစ်ကျွန်တော်အဲ့တက်ကြောင့်မလို့နိုင်ငံရေးနဲ့ပတ်သက်တဲ့အမှုတွေကိုမေးချင်ပါတယ်အထူးဖြစ်တက်နဲ့ဆွဲထားတဲ့အမှုတွေဒီအမှုတွေနဲ့ပတ်သက်ပြီးတော့အခုဆိုရင်ထောင်ငန်းတွေချတယ်အရေးယူတာတွေရှိတယ်အဲ့တော့ဒီအမှုကင်တွေအမှုတွေနဲ့ပတ်သက်လို့ဆရာဦးချင်းမြင့်ရဲ့သုံးသပ်ချက်လေးသိချင်ပါတယ်ဒါမှန်မှန်ကန်ကန်ပဲလားတခုခုနာဂတိအာဂတိတခုပါပါလား
တက်နိုင်တယ်များတော့သူကျူးလွှားရှာကြပါတယ်သို့တော်လည်းပဲဒီတရားဆွဲအဖွဲ့အစည်းကတက်ကလာတဲ့ရဲဖြစ်နေတယ်နောက်ဥပဒေချုပ်ကလည်းစစ်ဘုတ်ချုပ်အောက်ကဥပဒေဖြစ်နေတယ်။အဲ့တော့မလို့တရားသူကြီးကလည်းစစ်ဘုတ်ချုပ်ပဲ။အဲ့တော့ကျွန်တော်တို့မှတိတ်ကြည့်ရတရားဆွဲဖွဲ့စီရောတရားရုံးကြီးရဲ့ကွာရီကပြည်သူတွေကပြောင်းလဲတာတော့မရှိဘူး။တရားဆွဲဖွဲ့စီကလည်းပဲတကယ်လို့ပြည်သူတွေပြည်သူတွေရဲ့နင့်တာလို့ကြွားဆွဲတယ်ဆိုရင်ဖမ်းဖို့တော်တော်ကြိုးစားနေရတယ်အဲ့ဒီအခါဖမ်းဖို့လို့အဲတက်မတော်အောင်ဆိုရဲလုံးဖို့သူတို့ကြောက်ရမယ်အဖွဲ့စီကနေပြီးတော့ပုဂ္ဂိုလ်ကနေပြီးတော့အလားတက်ကပေါ့အဲ့လိုမျိုးစကြည့်လို့ကတိုင်းမီဆိုတော့ချက်ချင်းပဲဖမ်းတာပဲဗျာချက်ချင်းတခါတည်းကိုအာ11 media အမှုဆိုပြီးညတညတခါညတကောင်တော်ကြီးလာဝိုင်းတာပဲရဲတွေနဲ့အဲ့အဲ့လိုပေါ့နော်အဲအဲ့လိုဖြစ်နေတဲ့ကြောင့်မလို့သူကသူတရားဆွဲအဖွဲ့စီဟာသူလိုရင်လိုလို့မလိုဘူးလို့လုပ်တော့မယ်အဲ့ဟာနှစ်ချက်ရှိတယ် PR ပေးတယ်ဆိုတာတဲ့ PR ကိုကြောက်ပြီးတော့ဗောဗျာသူတို့ရဲ့အဲဒီယာဒုဂုံကိစ္စကိုကြောက်ပြီးတော့ဘယ်ဟာပေးကြောင်မလို့လူလူကဲကဲပို့ဖို့တန်တာတွေတရားဆွဲဖို့ကြည့်တယ်လုပ်တယ်အလက်သက်တီတွေခါတယ်အထွက်ထားတွေလုပ်တယ်အဲ့လိုပဲတရားသူတွေရတယ်ဟာဒီအမှုကဒီလိုဆွဲတင်လာပြီတရားဆွဲဖို့ကြည့်ရဒီလိုဆွဲတင်လာတဲ့အမှုတွေကတော့ဟလာလွတ်လို့မဖြစ်ဘူးဒါကတော့ပြေးချနေပြီပဲဆိုပြီးတော့သူကတခါလေးကိုအဲချဖို့ပဲသူကပြင်းနေတော့ဗျာအဲ့တော့ကျွန်တော်တို့ဟိုတုန်းကဆိုမဆလာခင်တုန်းကဆိုလို့ချင်းဥရိယာကြီးကသူ့မှာအာနာပြီးတယ်ဒီအမှုကမချင်းချဘူးလွတ်ထိုက်တယ်ဆိုလို့ချင်းအာဒီအမှုကတော့မြေလွတ်ထိုက်ပါတယ်သူပြောခွင့်ရှိတယ်အခု ကျွန်တော်တို့1988နောက်ပိုင်းကစပြီးတော့လုံးဝဒီနေ့ဒီဥရိယာရှိရလွတ်ဖို့တင့်လည်းပဲလွတ်ရလို့မပြောရတော့ဘူးအဲ့ဒါကိုကျွန်တော်သွားတွေ့ရတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်ပါတယ်အဓိကတော့ဟိုလုံးကဆိုရင်ငွေများတရားနိုင်ဆိုပြီးပြောကြတယ်အခုနောက်ပိုင်းမှာတော့ဒီအစိုးရလက်ထက်မှာအာဂတိလဲစားမှုတိုက်ဖြတ်ရလေတော်လေးအလွတ်လွတ်လာတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီငွေနဲ့ပတ်သက်လို့အာဂတိလဲစားမှုတွေရောတရားသူကြီးဂျားထဲမှာရှိနေပါသေးလားဘယ်လိုအခြေအနေရှိပါလဲအဲ့
ဒါတော့တို့တို့တိတ်ကြတော့ဘယ်ကြည့်နေဗျာဝန်ထမ်းတွေကလာစားနေမလောက်တာရောနောက် facility တွေသုံးအောင်ဆွေးရမယ်ဟာဒီရလည်းပဲအများကြီးပေါ်ထွန်းနေတာရောနောက်စရိတ်တွေကလည်းပဲအဲ့ဒါဇူးဆိုပဲဘီလာကတွေကအားတက်သွားပြီအလားအိမ်မနေရတဲ့တရားစီတော့ပါအဲ့တော့ခရင်တရားစီတော့ပြီးတော့ပြည်သောပါတော့လုပ်လေကျမတို့ဆယ်သိန်းတော့သွားပြီးကျမတို့လုံးဝတော့မစားဘူးတဲ့ဘယ်လိုလုပ်မလဲကျမတို့၄သိန်းတင်ခရင်တရားစီကို၄သိန်းပဲရဘယ်လိုလုပ်မလဲကျမစားဝင်နေအဲ့လိုပြောတယ်အဲ့တော့မလို့အဲ့ဒီကရတော့ပကင်းမှုပါဗျာအဲ့ဒါတွေရှိနေတုံးပဲလို့ကျွန်တော်အတိအကျပြောရပါတယ
်ဟုတ်ကဲ့ခင်ဗျာရှင်နေဦးကြီးမြေခဏလေးလေးလိုက်ပေါ်မှာနေပြပါအောင်ခင်ဗျာကျွန်တော်ကုစိန်ဝင်းဖိတ်ခေါ်ကြပါလေကုစိန်ဝင်းကဗင်းသမားတူအနေနဲ့ကျွန်တော်မေးကြပါတယ်အခုနောက်ပိုင်းတရားရေးကဏ္ဍပေါ့အထူးဖြစ်ဒီ energy စုကတက်လာပြီးနောက်ပိုင်းတရားရေးကဏ္ဍကအရင်ကထက်တော်တော်လေးပြောင်းလာပြီလားကိုစင်ဝင်းရဲ့အမြင်သိကြပါလေခုနကအရင်မေးသွားလို့နိုင်ငံရေးရအမှုတွေရောနိုင်ငံမဟုတ်တဲ့အမှုတွေပါနှစ်ခုလုံးချုပ်ပြီးတော့ပါ
ကျွန်တော်ကတော့ဒီမီဒီယာနဲ့ပတ်သက်တဲ့ဟာပေါ့နော်ဘလောက်ထိမီဒီယာတွေဘက်ကသတင်းရယူမှုရှိနိုင်လဲဆိုတဲ့အပိုင်းကိုအဓိကကလေ့လာတော့အဲ့ဒီဟာကိုပြောပါမယ်ဟုတ
်က
ဲ့နံပါတ်1ချက်ကတော့ဒီတရားအော်တရားရုံးနေရနေပြီးတော့ပြန်ကြားရေးရသတင်းမီဒီယာတွေနဲ့ထိတွေ့မှုတွေကတော့ပိုလာတာတော့သိကြပါတယ်အရင်ကစရင်တော့ပိုလာတယ်ဒါပေမဲ့ဒီတရားရုံးနေဥမာပြန်တရားရုံးနဲ့ပတ်သက်ရင်ကျွန်တော်တို့သုံးပိုင်းရှိတယ်ပထမဆုံးတစ်ချက်ကတော့ဒီတရားရုံးကို access ဘယ်လောက်ရလဲပေါ့နော်နောက်တစ်ချက်ကတရားရုံးကနေပြီးတော့ information ဘယ်လောက်ရလဲအဲနောက်တတိယမှာတော့သတင်းသမားတွေရဲ့အဲတရားရုံးကြီးရာနဲ့ပတ်သက်ပြီးတော့နားလည်မှုပေါ့ပထမဆုံးတရားရုံးမျိုး SS ရမှုကတော့ဟောအကန့်တတ်ပြီးရှိနေတယ်မှာသတင်းသမားတွေကပေးဝင်လို့တောင်မရတဲ့ဟာအဲဒီတရားရုံးတွေကအဲ့ဒါဦးနဲ့ပတ်သက်ပြီးတော့သူကတော့ပြောတာကတရားရုံးကြီးကကျင်းတဲ့အထူးသဖြင့်မြို့နယ်တရားရုံးကြီးကကျင်းတဲ့အတွက်အဲသတင်းရယူမှုတွေမှာအခက်အခဲတွေဒီဟိုဝင်ဝင်မရတာနောက်ပြီးတော့တချို့တရားရုံးတွေကတော့ဒါပြီးတတ်မို့လို့ပေါ့ပြီးတတ်တရားစီရင်ဒါကတော့ဟိုတဘာဝကြပါတယ်အဲဟိုမီဒီယာကြီးပေးမှုဝင်တာပေါ့နော်နောက်တစ်ခုကြတရားရုံးညံနေပြီးတော့တရင်အချက်လက်ရယူရပိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းကံတတိရှိနေတယ်ကျွန်တော်တို့2015ကတော့ဒီသတင်းမီဒီယာလက်ဆွဲထုတ်ထားတာရှိပါတယ်သို့တော်လည်းပဲအဲ့ဒီဟာကိုဟိုအပ်လိုက်လုပ်နိုင်မှုအားနည်းနေသေးတယ်နောက်ပြန်ကြားရေးအရာရှိတွေဒီခံနာပေးတာအရှိပေမဲ့လည်းတကယ်လက်တွေ့တမ်းမှာမရတာမျိုးတွေရှိနေသေးတယ်နောက်တစ်ပိုင်းကတော့ပြင်ဒီမီဒီယာတွေရဲ့အဲအားနည်းချက်တွေကလည်းအဲ့ဒီမှာရှိပါတယ်အဲမီဒီယာတွေကဥပမာပြင်ရာယုံနေနဲ့ပတ်သက်လို့ရှိရင်ရဲ့ဒီအမှုတွေကရဲ့ဤပိုင်းမှုမဟုတ်သေးတရားရှင်လွတ်မလွတ်ဒီအမကပင်မဓာရီကိုနားအတိနားလည်မှုတွေမှာအားနည်းရှိသေးတယ်တရားရုံးကြီးရဲ့အရေးသွေးတက်လာပြီလားဆိုတဲ့အခါကျတော့နိုင်ရှင်ပြောလာရတော့ခက်တာပေါ့နော်တို့တော့ဘာလို့ပြောလို့ရလဲဆိုတော့တတိယထုတ်ပြန်မှုဥပမာပြင်အငင်းပွားဝယ်ရှိပေမဲ့လည်းဥပမာဗစ်တိုးရီးယားကိစ္စဆိုပေါ့နော်အဲ့လိုမျိုးတွေပို့ပြီးတော့လုံလာတာတော့တွေးရပါတယ်သို့တော် level ဘလောက်အထိခုနဆရာဦးကြီးမြင့်ပြောလို့ပေါ့ဒီတရားကတိအစတော့ရှိနေသေးတယ်လို့ကျွန်တော်ကတော့မြင်တယ်အဲကျွန်တော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အမေရိကန်ကလည်းဒီတရားရုံးနေနဲ့ဒီသူတင်နန်းပေးနေတာပေါ့နော်ဟိုအခု Europe Law နဲ့ပတ်သက်ပြီးတော့တင်နန်းပေးနေတဲ့အဲလုတ်ပေးနေတဲ့ဟိုရှိတယ်အမေရိကန်နေလာတဲ့ဒီတရားသူကြီးတယောက်ကိုကျွန်တော်မေးတယ်ဒီကိစ္စတွေကဘယ်လိုကြောင့်ဖြစ်တာလဲဆိုတော့ तू ကအဲ့ဒီတစ်ချက်ကိုတော့လည်းထည့်ပြောသွားပြီးတယ်ဒီမြန်မာပြည်ရဲ့အဲလာကံအောင်နိုင်ဘာမှုတွေဟာလဲဒါတကယ်ကြီးမားတဲ့ challenge လို့လည်းဟာဟုတ်ပါတယ်ကျွန်တော်တကယ်တရားသူကြီးတွေကိုသွားကြည့်တယ်တရားရုံးတွေမှာကြီးတယ်ဒါကြတော့ပြောရရင်သူတို့ဟိုကြည့်ရတာဟိုစိတ်မကောင်းပါဘူးဟိုတရားသူကြီးတွေကအရှိန်ရှိတိုက်တဲ့အစင်တန်းလူမျိုးမှုအရိဟာမျိုးတွေမနေကြတာတွေကလည်းကျွန်တော်တို့ရဲ့တရားရှိကြီးရဲ့လက်မှတ်မှုတွေရှိတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်ခုနကအဲ့ဒါနဲ့ပတ်သက်လို့ဆက်သေးမိကြပါတယ်ခုနကကိုစင်ဝင်ထောက်ပြတဲ့ထဲမှာတရားရေးဌာနကြီးဘက်ကနေပြီးတော့ပြန်ကြားရေးခိုင်ခိုင်မာမပြီးနိုင်တာအဲ့တော့တစ်ချိန်တည်းမှာပဲတရားစီရင်တဲ့အပိုင်းတွေပါအခုဆိုရင်မကြာခင်ကဖြစ်ခဲ့တဲ့ဗီတိုရီယာမှုဆိုတော်များလေးစိတ်ဝင်စားပါတယ်အဲ့တော့တရားစီရင်ရေးဘိုင်းတွေမှာကောပွင့်လင်းမြင့်တာမှုရှိပါရဲ့လားခင်ဗျဥပမာဗီတိုရီယာမှုပြင်တခြားနိုင်ငံမှုတွေလည်းရှိပါတယ်
ဟုတ်ကဲ့ဟိုဥပမာပြင်ဒီ ဒီဟို media effect ပေးတာတော့ပို့လာပါတယ်အရင်နဲ့စာရင်ပေါ့နော်အရင်တို့ကကျွန်တော်တို့ကဟိုစေအုပ်ချုပ်ရေးလက်ထက်ကကာလဒီဘလန့်ပြောတာပေါ့နော်အာဒါပေမဲ့လည်းအဲဟိုတကယ်တင် media ဘက်ကနေကြည့်လို့ရှိရင်သိဟိုစိတ်ကျဉ်းနားလာအောင်လားဆိုတော့အဲ့ဒီဟာတော့မဟုတ်သေးဘူးဟိုလိုအပ်မှုတွေရှိနေသေးတယ်ကျွန်တော်ခုနကပြောလို့ပေါ့ဟို၃ဘိုင်းစလုံးမှာအာလိုအပ်မှုတွေရှိနေသေးတယ်ဥပမာကျွန်တော်တို့ပြန်ကြိုက်ရှိနေရှိတယ်ဟိုတရားရုံးနဲ့ကြည့်မယ်ဆိုရင်ကျွန်တော်မြို့နယ်အစ်မ330ခန်းအစ်မ80ကျော်ရှိမယ်လားတိုင်းနဲ့ပြည်နယ်မှာ14ခုပေါ့ဒီအရာရှိတွေအကုန်လုံးရဲ့ train လောက်သားမှုနောက်အရာရှိတွေကအမှုဒီမီဒီယာတွေကို access ပေးနိုင်လားဆိုတော့မပေးနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့သူကဒီရရှိတွေကိုပြန်ကြားရေးအတွက်သင်တန်းပေးထားတာဒီရရှိတွေကနေရာတွေပြောင်းသွားရောအဲ့တော့ဟိုတကယ်ထုတ်ပြန်နိုင်တဲ့လူပေါ့နော်။တကယ်ပဲမီဒီယာနဲ့ထိတွေ့နိုင်တဲ့လူကနေတယ်မီဒီယာတွေကလိုက်လို့ရှိရင်သူတို့တွေကမဖြေခြင်းမဖြေခြင်းတဲ့ဟာမျိုးတွေဒါမျိုးတွေကလည်းရှိနေတော့မယ်
။ဟုတ်ကဲ့ခင်ဗျ။အကူစိန်ဝင်ဒီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျ။ကျွန်တော်တို့ရရှိတွေကိုဖိတ်ခေါ်ချင်ပါတယ်။ sign onကျော်စံဆိုင်အောင်ကျော်စံပြုတ်ကြပါပါတယ်အဲ့တော့ကျွန်တော်ပေးစာတစ်ခုဖတ်ချင်ပါတယ်ဥတင်ငွေဆိုပြီးတော့ပေးထားတဲ့စာရှိပါတယ်သူကတော့ရေးထားတာကတရားစီရင်ရေးမှာတရားရုံးဥပဒေရုံးတရားစွဲအဖွဲ့တွေပါဝင်နေပါတယ်တဲ့ဒါပေမဲ့တရားစီရင်ရေးဆိုတာနဲ့တရားရုံးကိုပဲမြင်နေကြတာပါတဲ့စပြီးတော့ရဲကအမှုစစ်ပြီးဥပဒေရုံးကိုတင်ပါတယ်ဥပဒေရုံးကိုတင်ပြီးစစ်စစ်ပြီးတော့မှတရားရုံးရောက်တာပါတဲ့ဒီတော့ဒီ၃ဘွဲ့မှာတစ်ဖွဲ့ဖွဲ့ကချိုးရင်းလို့ရှိရင်အမှုကအမှန်နဲ့ဝေးသွားပါလိမ့်မယ်တဲ့တုံးကမိမိရဲ့တာဝန်ကိုမချေပြွင်တော့တရားစီရင်ရေးကအားနည်းနေမှာဖြစ်ပါတယ်။ဒါဥတင်ငွေရဲ့အမြင်ဖြစ်ပါတယ်ခင်ဗျာ။ဒါနဲ့ပတ်သက်လို့ဥချင်းမြင့်ဥတင်ငွေရဲ့အမြင်နဲ့ပတ်သက်လို့ဘာများသုံးသပ်ပေးချင်ပါလဲ
။အတရားရရင်လို့မှတ်ပါတယ်။အဲ့ဒါအမြင်တရားရရင်လို့ဆက်ပါတယ်လား။ဒါတို့အကျိုးမှုတွေပုံကိုယ်နဲ့တူပါတယ်။သူအဲ့ဒါကိုတော့ကျွန်တော်လုံးဝထောက်ခံပါတယ်။တရားဥတင်ငွေများဖြစ်နေတာမဖြစ်ဘူး။တရားစီအဲ့တော့ကျွန်တော်အစောဆုံးကလည်းကျွန်တော်ပြလိခံထားပါတယ်။အဲတရားစွဲဖွဲ့တီကဘလူလဲဆိုတာရဲရဲဥပဒေရဲပေါ့တရားစွဲဖွဲ့တီကပထမစုံစမ်းထောက်လန်းရတယ်ဖမ်းဆီးရတယ်မေးမြန်းရတယ်ပေါ့နော်ပြီးတော့သူ့ရဲ့သဘောထားကိုဒီကျွန်တော်15ရက်တင်ကိုတင်ရမယ်အမှုဆို3ရက်ကြိုးပြီးတော့ဥပဒေရုံတင်ရတယ်တလားရမန်ယူထားတဲ့အမှုဆိုလို့ရှိရင်9ရက်ကြိုးပြီးတော့တင်ရတယ်ပေါ့အဲ့မှာဥပဒေရုံကသူ့ရဲ့ပြန်ကြားချက်ကိုပို့တယ်အဲ့ဒီမှာဘာပြဿနာဖြစ်လဲဆိုတဲ့အခါကျတော့အောင်ရဲထွေးအမှုမှာကြည့်တယ်တရားစွဲဖွဲ့တီဖြစ်တဲ့ဒီမူစစိုးရအိုင်အူပေါ်လာပေါ့ဗျာအမှုစစ်အရာကြီးက330လက်စားတယ်လက်စားတယ်အမှုကိုဖျက်တာပေါ့ဖျက်ပြီးပြီးထောက်တယ်အဲစစ်ပြီးထောက်တယ်ပြီးထောက်တာလို့သူတရားလုံးတော့ရောက်နေပေါ့ဗျာအဲဖျက်အမှုကိုဖျက်ပြီးပြီးထောက်တယ်အဲသူသက်တည်ပြရမယ်တကယ်သိတဲ့လူတွေမပြဘူးမသိတဲ့လူတွေပြတယ်သိတဲ့လူတွေဟာရောင်းဝါးလုပ်ကြည့်တယ်အဲ CCTV ကင်မရာရှိတာကိုမရှိဘူးအပြည့်နေတဲ့လူပြောတယ်အဲ့ဒီချိန်မှာပြက်နေတဲ့လူပြောတယ်အဲ့လိုပေါ့တရားစွဲအဖွဲ့အစည်းကစပြီးတော့ပြက်တယ်ပြက်ကလည်းဥပဒေကိုတင်လိုက်တော့ဆာဥပဒေရတဲ့ခါစားပြန်အောင်တရားစွဲဖွဲ့စည်းရဲ့ကဲရဲရဲ့တင်ပြချက်ပေါ်မှာအတည်ပြုရလို့ဒီပြုရအဲ့ပါတစ်ခုရှိတယ်ရဲကသူသက်ဆိုင်ရထားပြီဆိုရင်သူပြည့်စုံခြင်းတဲ့ပုံစံဖြစ်အောင်သူကကိုယ်ရင်ကဥဆောင်ပြီးတော့ဥပဒေရရှိကိုကြော့တာအဲ့ဒါဒါမှမဟုတ်ရှင်သူကညွန်ကြတာပေါ့ဟာဥအဲ့ဥပဒေရရှိချင်လဲဝင်လိုက်ရဦးဆိုဝင်တခါဝင်အဲ့မှာသူတို့လူချင်းတဲ့ပုံစံဖြစ်အောင်သူကလည်းကြံပေးပေါ့ဗျာအဲ့လိုရောက်သွားပြီးတော့ခါကြတော့ရောက်တရားရောက်သွားတဲ့အခါအမှုကပြက်ပြက်နေ။အစတွေကဖြစ်စစ်ထားတာ။တိုင်းမဟုတ်ဘူးဥရရတိုင်းမင်းစစ်ထားတယ်။အခုဗစ်တိုးရီးယားအမှုပါဆိုလဲဒီတိုင်းပဲဗစ်တိုးရီးယားပြောတဲ့အချိန်မှာဗစ်တိုးရီးယားလေးကပြောတဲ့အချိန်မှာအာကိုကိုညီပါတယ်သူ့ဘာဖြစ်တယ်ဆိုတဲ့အချိန်မှာအဲ့အချိန်မှာချက်ချင်းတစ်ခါဖမ်းဆီးပြီးတော့စတန်းစီပြီးတော့လူဆွဲပြခိုင်းတယ်လို့ရှိရင်နှစ်ဖက်လေးတိုင်းပြောတယ်။အဲ့ဒီတော့ကိုမလုပ်ခဲနဲ့မဆိုင်နာတွေလျှောက်လိုက်ပြီးရောဟွာလုံးဝနေတဲ့ခါကျတော့အမှုကပုံမှန်ခက်ခဲတာပေါ့ဗျာ။အဲ့အမျိုးကြီးချင်းဥပါပဲခုလိုလို့ဆက်ကိုကျွန်တော်တို့တပြီလုံးဝိုင်းပြတပြီလုံးဝိုင်းခဏပြရတယ်ဆိုတာလဲတဲ့ကိစ္စမဟုတ်ဘူးကြာအော်ရတို့အမှုတွေဒီတိုင်းပဲအတပြီလုံးပါလာတယ်အာနာပိုင်ဒီပါလာတယ်သမရဒီပါလာတယ်ဆိုတဲ့ကိစ္စတွေပါဒါတရားစွဲအဖွဲ့ကြီးတွေနဲ့အဲ့တရားစွဲအဖွဲ့ကြီးကိုသိကုတ်ပဲဥပဒေပကအတော့ကိုရိုးအပ်နေသေးလို့နိုင်ငံတော်ကပါပြည်သူလူထုတရားလုံးမှာပါနေရတယ်ဆိုတာအရင်မအရင်လောကကိုပွားစီအကြောင်းမရှိဘူးအဲ့လိုတော့ဆိုင်ကြတော့တရားရုံးရောက်သွားတဲ့ခါကျအမှုကပြစ်တော့ဖြစ်နေအဲ့ဒီပေါ်မှာတရားသူကြီးကအမတန်းကိုတော်ပြီးတော့မှတရားသူကတော့အာဏာရှိတာပေါ့အာဒီရုံရှိဆိုလို့ရှိရင်တကိစ္စနဲ့ပဲဆိုလို့ဟလာသူတရားရုံးကယုံမေးဝင်မေးတာတို့အဲတရားခဏခဏကြီးတော့စက်ဖက်လူတော်ကောင်းပေါ့ယုံမေးဝင်မေးတာတို့သူကလေအတက်တေကန်တင်ပြချက်တွေပေါ်မှာသူဂျုံကနေခေါ်ပြီးတောင်းကြည့်တာတို့သူကလည်းချစ်ချင်းနေရာကိုသွားတာတို့ဒါမျိုးတွေတရားရုံးသူကြီးရဲ့လုပ်ပိုင်ခွင့်အဲ့အရင်ကျော်ဖို့ဆိုတာကလေသူကလည်းတော်တော်စီကြီးရသေးတာသူ့လက်တိုက်ခံရနိုင်တယ်ဒီတော့ ဘယ်လူတွေကဖြစ်နေမှလဲမသိဘူးဆိုတော့အဲ့တော့အဲ့လိုတရားဆွဲအဖွဲ့အစည်းကဟလာနှစ်ပေါင်း30ကျော်လောက်80ကျော်ပြည့်လာတဲ့အပြစ်ကြီးရဗျာဒီနေ့အထိနော်ဒီနေ့အထိကျွန်တော်တို့ကမနေ့ရုပ်ကန်နေရသေးတယ်အဲ့ဒါကျွန်တော်လက်တွေ့ပါပဲဗျာဒါမှမဟုတ်ဥပဒေကိုပြောတာမှန်ပါတယ်လို့ကျွန်တော်ထောက်ခံပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဟိုကူစိန်ဝင်းကိုတခါတည်းဆက်မိခြင်းပါလေခုနကဥတင်ငွေတို့နောက်ဆရာဦးကြည်မင်းတို့ပြောသွားတဲ့အချိန်မှာပါပါတယ်ဥမာတော်တော်လေးထင်ရှားဖြစ်တဲ့အောင်ရွေးတွေးမှုဗီတိုရီယာမှုဒီလိုအမှုတွေပေါ့နော် media coverage တွေပြီးကြတယ်ရေးကြတယ်အဲ့တော့ media coverage နဲ့ပတ်သက်ပြီးတော့ media တွေရဲ့ရေးသားမှုတွေနဲ့ပတ်သက်လို့ရောတရားစီရင်မှာဒီစုံတရားရက်ခန့်နေတာရှိလား media တွေရေးသားမှုနဲ့ပတ်သက်လို့ကိုစင်ဝင်းရဲ့အမြင်သိချင်ပါတယ
်အဲဟို media တွေရဲ့ရေးသားမှုဆိုရင်ကျွန်တော်နှစ်ပိုင်းတော့ဟိုကျွန်တော်တို့ရဲ့ traditional media ပေါ့နော် mainstream mediaအာသာရေးသားတာရယ်ဆိုရှယ်မီဒီယာရေးသားတာရယ်အဲအကုန်လုံးတော့မဟုတ်ပါဘူးတချို့ဟာလေးတွေမှာတော့ဟောကျွန်တော်ကတစ်ခါကနေပြန်ကြည့်တာအာအနေကျရှိတယ်ဥပမာ misleading ဖြစ်တာပေါ့နော်ကျွန်တော်တို့ကအာဘယ်လိုပဲဖြစ်ဖြစ်အဲတရားရုံးရဲ့အဲတရားစီရင်မှုကိုဟောကျွန်တော်တို့ကဆောင့်ကြည့်ရမှာပဲဆောင့်ပြီးတော့ဟိုအနာမယ်သူ့ကိုတရားခံဖြစ်နော်ဟို misleading ဒီဒီဟောကွန်တမ်ဆော့ကောမဖြစ်အောင်နေထိန်းရမယ့်ဟာတွေရှိတယ်တချို့ပိုင်းတွေတော့တချို့အဲ့ဒီအနည်းစုပါအများတော့မဟုတ်ပါအနည်းစုကကျူးတဲ့ဟာမျိုးတွေတွေ့ရတယ်အထူးသဖြင့်ဆိုရှယ်မီဒီယာမှာရေးကြသားကြတဲ့ဟာမျိုးတွေဒါတော့ရှိတယ်နော်ဒါပေမဲ့အများကြီးဒီမီဒီယာရဲ့တူဟိုဒီအကောင်းလာတယ်လို့ကျွန်တော်မြင်တယ်။ဟိုအရင်နဲ့ဆိုင်အဲဘယ်ဟာမျိုးမှာတော့အခုတတိတွေးရလဲဆိုတော့ဟိုမှုကင်းဟိုအလေးထားပြီးတော့ရေးတဲ့ဟာမျိုးတွေမှာပက်ပယ်နေနေရေးတာဒီအဲ့လိုမျိုးပေါ့နော်ကိုထင်ရဆွဲပြီးတော့ရေးတဲ့ဟာမျိုးတွေတော့တွေးရလေးရှိတယ်အဲ့အဲ့ဒါတွေကလည်းအံဩစရာကောင်းတာအဲ့ဒီဘုကင်းတို့ဘာလို့ထုတ်နေတဲ့ဟာတွေကလည်းအရင်ဟိုဘောရင်တော့ရဲတွေဘာလို့ဒုက္ခကြတဲ့လူတွေပဲဒါပေမဲ့လည်းသူတို့ရဲ့ဟိုဂျန်နလစ်ဇန်အားနည်းတယ်လို့ပြောရမှာပေါ့နော်တစ်ဖက်မှာလည်းသူတို့ဟိုအဲ့ဒီပတ်ဝန်းကျင်နဲ့ရင်းနှီးလာခဲ့တဲ့အခါကြတဲ့အခါကြတော့ဟိုသူတို့ကပေါ်ပြီးတော့ဥပဒေကိုမျက်ကွယ်သွားတဲ့ဟာမျိုးတွေဖြစ်တာပေါ့
ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ဦးကြည်မြင့်လက်တစ်ခါလေးမိကြည့်ပါလားဆရာဦးကြည်မြင့်ခင်ဗျာအဓိကတော့မီဒီယာရဲ့ရေးသားမှုတွေကတရားစီရင်နဲ့တရားရေးပိုင်းဆိုင်ရာကိုစွတ်ဖက်နေလို့ရောရှိခံစားရပါလားဦးကြည်မြင့်တို့ဥပဒေသမားတွေဘက်ကအမြင
်လုံးဝမခံစားရပါဘူးလုံးဝမခံစားရပါဘူးဒါမှမဟုတ်အခုရှိတာကမီဒီယာကကျွန်တော်တွေ့ခဲ့တဲ့အတွေ့အကြုံရသူတို့ခရီးတွေကမေးခွန်းမမေးတာဘူးဗျာမေးခွန်းမမေးတာဘူးဒီလိုသူတို့ပြင်ပြတတ်ဘူးပေါ့အဲ့ကြောင့်သူတို့ကျွန်တော်တို့ကပြန်ပြောပြသေးတယ်အမင်းမီဒီယာလောက်တာဘယ်လောက်ကြာပြီလဲဘယ်လိုဆိုတော့မေးရမှာဒီလိုမေးရမှာလေအဲ့လိုပြောအဲ့တော့ကလေးတွေကအတွေ့အကြုံလူတွေအတွက်ကြောင့်မလို့ဗရင်းတော့ကလေးတွေအားနေချက်တော့ရှိတာပေါ့ဗျာသို့တော်လည်းမီဒီယာတွေကလည်းတိုင်းပြည်ကိုအသိပေးတာဒါမီဒီယာတွေမရှိလို့ရှိရင်ဒီမိုကရေစီပိုပြောက်သွားမှာပဲအဲ့တော့ဘသူကလဲဘသရုတ်ကမှလည်းအသိမှမပြူပြောပြောကျွန်တော်တော့အသိမှပြီပဲပြပါလို့လည်းတိုင်းပြည်လည်းကျွန်တော်အဲ့ဒီတရားခံနေတယ်ဘာလို့လဲဆိုစီမီဒီယာတွေကနေပြီးတော့ထိမ့်မှတ်ပေးမှသာလေတရားရုံးတွေဥပဒေရုံးတွေရဲတွေပြည်သူလူထုတွေအားလုံးဆင်ခြင်နိုင်မယ်အထူးသဖြင့်တရားရုံးတွေကမီဒီယာတွေရဲ့ရေးသားချက်တွေမီဒီယာကနေပြောဆိုချက်တွေကိုအတော်ကိုအလေးထားပြီးတော့ဒီကိစ္စရှိတယ်ဆိုတော့ကျွန်တော်ပြရပါတယ်ခင်ဗျ
ာဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သရော့ရှစ်တူပီဇာဖတ်ချင်ပါတယ်ဥစိန်မောင်မေတီလာပါမြန်မာနိုင်ငံရဲ့အချုပ်ချာအာဏာကဏ္ဍအားလုံးမှာ2008အခြေခံဥပဒေအရစစ်ဖက်ကတွန်းမိုးနေပါတယ်တဲ့2008ဖွဲ့စည်းပုံကပြီးတဲ့လုတ်ပိုင်ခွင့်ဆိုပြီးတော့စစ်ဖက်လုတ်ကင်မှုတွေကလည်းရှိနေပါတယ်တဲ့တရားစီရင်ရေးမှန်တိုင်းမှာလည်းအမိန့်အာဏာတွေသုံးပြီးတော့စစ်ဖက်လို့တရားသူကြီးတွေဗျာဂတိနဲ့ဆုံးဖြတ်ပေးရတဲ့အဖြစ်အပျက်တွေရှိနေခဲ့ပါတယ်တရားဥပဒေအထက်မှာအာဏာသုံးသူတွေရှိနေလို့ rule of law မရှိတာ free of fair မဖြစ်တာတွေရှိနေ free and fair မဖြစ်တာတွေရှိနေပါတယ်တဲ့အောက်ကြီးရဲ့စာမှုတွေကလည်းရှိတယ်အာဏာပိုင်တွေကစွဲလို့ရင်စွဲရတယ်အရှုံးမရှိစေရဆိုတဲ့ဖိအားကကြီးမားနေပါတယ်တဲ့မကြမီးကတွေးကြုံရတဲ့ကိုစင်ဝင်းရဲ့အမှုလိုမျိုးအမှုချုံမှာတော့လွတ်လပ်မှန်ကန်မှုရှိရှိနဲ့ဆုံးဖြတ်နိုင်တဲ့အလေးအောင်ပုံပြပြလေးတွေတွေ့ရတယ်လို့ဆိုရပါမယ်တဲ့အမှုမှန်တည်ဆောက်နိုင်ဖို့မှန်ကန်မျှတစွာဆုံးဖြတ်ကြဖို့သမဏကြီးကတော့မှသတိပေးလာရတဲ့အဖြစ်ရောက်နေပါတယ်တဲ့အာဂတိနဲ့အချင်းပြတ်ခြားစားရေးကော်မရှင်ကလည်းစောင့်ကြည့်ထင်းသိမ်းနေပြီဖြစ်လို့တရားရေးမှန်တိုင်တက်မှတ်လွတ်လပ်လာတော့မယ်လို့ထင်မြင်ရပါတယ်ဆိုပြီးတော့ဒါဦးစိတ်မောင်မေတီလာကရေးထားတဲ့ကိစ္စပါဒါနဲ့ပတ်သက်လို့ဆရာဦးကြည်မြင့်ရဲ့အမြင်သိချင်ပါတယ်ခင်ဗျာသူကတော့2008ခြေကံဥပဒေကိုပဲတည်ထားပြီးတော့ပြောသွားပါတယ်အတိကတော့အဲဖွဲ့စည်းပုံရလုတ်ပိုင်ခွင့်ရဆွတ်ဖက်နေတာရှိပါလေနောက်တစ်ဖက်မှာတော့အဲအာဒီလေဆာမှုတိုက်ဖြတ်ရေးကနေပြီးတော့စောင့်ကြည့်ထင်းကုန်နေပြီဆိုပြီးတော့လည်းပြောထားပါတယ်ဒါနဲ့ပတ်သက်လို့ဦးကြည်မြင့်ရဲ့အမြင်သိချင်ပါတယ်တုံ့ပြန်ချက
်အပြည်သူတွေရဲ့အမြင်ဆိုတာကတော့မှားခဲ့တယ်ဗျပြည်သူတွေကနှစ်ပေါက်များစွာ 30 40 ဖြတ်လာတဲ့အခါမှာအကောင်းကြီးအဆိုးကြီးဟုတ်တာတွေမဟုတ်တာတွေသူတို့ကသဘောတရားနဲ့မဟုတ်လက်တွေ့လက်တွေ့ကြုံပြီးလက်တွေ့ခံစားလာတယ်သူကြီးအဲ့ဆရာမိဒါဆရာပြောတာလုံးဝမှန်တယ်အဲ့ဒါလည်းပဲတရားရဟိတို့ပန်တာပဲပြည်သူတွေကအတန်ကိုကြီးဒါအမှန်ပဲကျွန်တော်တို့ကလည်းပဲပြည်သူတွေကအတန်နားထောင်ပြီးတရားဥပဒေမှာလက်ရှိလိုက်စာရင်ဖတ်အဲ့လိုလှုပ်လာတဲ့အခါပြည်သူတွေတက်ပဲလက်ပွန်းတရင်းနေတဲ့အခါကျတော့ဒီတင်တဲ့ကြည့်တယ်အမှန်ကြီးပဲသောသွားတူရတယ်ခုနကပြောလို့ဘုရားရိရလည်းပဲသူ့ကိုဘုရားကလေးမဖိသေးဘူးလို့အဲ့သူ့ရဲ့အကြီးငယ်တရားစီကလာမိန်းကုန်းနေမှာဆွေးနွေးပွဲတွေမှာစောင့်ကြောတာတွေအနည်းတော့သတိပေးတာတွေအဲ့လိုဟာမျိုးတွေ
ဟုတ်ကဲ့
အဲ့လိုဟာမျိုးတွေပြေခါကြတော့သူတို့ငါအများပြောနေလားဆိုပြီးသူတို့ကြောက်တာပေါ့ဗျာနော်သူတို့ကိုယ်တိုင်ကကျွန်တော်တို့မီဒီယာတွေမှာဆက်စင်တာလောက်ရဆိုတော့ကိုဆက်စင်တာစင်စာလောက်ရဆိုပဲတရားသူကြီးတွေကလည်းအဲ့လိုအဲဝါရီကြည့်ပြီးတော့ဘုရားဘေးကိုကြည့်ပြီးတော့ဆက်စင်တာလုပ်ပြီးတော့ချနေရတဲ့အမှုတွေရှိနေတယ်ဆိုတာကိုလည်းတွေ့ရတယ်ငွေကြေးရတော့ဗျာကျွန်တော်တို့နိုင်ငံကအရန်ကိုလဲလုံးပါတယ်လာစာတွေကဆိုတော့လည်းလာစာတွေကထပ်တိုးပြီးမယ်ဆိုရင်ကိုယ်စင်းတော့ပြက်လာအောင်ပါဆိုတော့ဒီဝါရီကောင်းနဲ့ကိုယ်စင်းတို့ကြမှာပဲအားလုံးခံစားရလိမ့်မယ်တော့မိဒီယာဆရာပြောတော့ပတ်ပါတယ်တရားရကနုမှတ်ပါတယ်ပြည်သူအတမှာလို့ပြောထောက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အချိန်နဲ့ဆက်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ရှင်နေယူအကြည့်မိနဲ့ဒင်းသာဆရာကုစေဝင်းပါဝင်ကျန်သောရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာချူသောရှင်တွေကိုအချိန်ကြောင့်ကျွန်တော်တို့မခေါ်ယူလိုက်နိုင်တာကိုလည်းတောင်းပန်ပါတယ်ခင်ဗျာကျွန်တော်တို့ daily life season ကတော့ဒီမှာပဲညနာခွင့်ပြပါခင်ဗျာ